ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာမြမအရေးဆွေးနွေးပွဲကိုဩဂုတ်လ2ရက်ကနေ4ရက်နေ့အထိ3ရက်ကြာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲရလဒ်အဖြစ်မြမနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်အိမ်နီးချင်းထိုင်းနိုင်ငံကိုထွက်ပြေးလာတဲ့အလှအပေါင်းစုံကမြမနိုင်ငံသားတွေလူကုန်တိုက်ခါနဲ့အညီရက်တီနှိုင်းတောင်းဆိုထားတဲ့ချင်းမိုင်ပြည်ညာစာတန်းထွက်လာဖို့ရှိတယ်လို့လည်းပါဝင်ဆွေးနွေးသူတွေက VOE ကိုပြောပါတယ်။ချင်းမိုင်တက္ကသိုလ်ကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့မက်အင်ဂျင်နိုင်ကရိုက်ကူးတင်ဆက်ထားပါတယ်ရှင်။
အခုရောက်ရှိနေတဲ့နေရာကတော့ဒါမြမအရေးဆွေးနွေးပွဲကျင်းပနေတဲ့ချင်းမိုင်တက္ကသိုလ်ပဲဖြစ်ပါတယ်။အဲ့တော့ဒီနှစ်ဒီချင်းမိုင်တက္ကသိုလ်ကကျင်းပတဲ့မြမအရေးဆွေးနွေးပွဲခေါင်းစဉ်ကတော့ဒီအနာဂတ်အတွက်ပေါ့နော်ဒီဘလို့စုပေါင်းပြီးတော့တိဆောက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတာပါ။ဆိုတော့ချင်းမိုင်တက္ကသိုလ်ကဒီမြမနဲ့ပတ်သက်ပြီးတော့ဒီလေ့လာနေတာပေါ့နော်ဘာသာရဲ့တစ်ခုအနေနဲ့လေ့လာနေတဲ့ဌာနကနေပြီးတော့ဒီမြမအရေးဆွေးနွေးပွဲကိုကျင်းပနေတာကဒီနှစ်ပါနဲ့ဆိုရင်တော့၄မြောက်ဖြစ်ပါရရှင
် I think this conference is very significant because it try to bring about diverse scholar from
ဒီလိုမြမအရေးဆွေးနွေးပွဲမျိုးဟာအလွန်အရေးပါပါတယ်ဘာကြောင့်လဲဆိုရင်ကမ္ဘာတဝန်းလုံးမှာရှိတဲ့ ਨੇ ပယ်ရဲ့အသီးသီးကပညာရှင်တွေတစုတဝေးတည်းလာပြီးမြမအရေးကိုရှုထောင့်ပေါင်းစုံကနေဆွေးနွေးကြတာဖြစ်ပါတယ်နောက်ပြီးရင်ကျင်းမှုပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေတဲ့အပြင်မြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းတွေရှိနေတဲ့ချင်းမိုင်မြို့မှာကျင်းပတာဟာလည်းဒီဆွေးနွေးပွဲရဲ့အားသာချက်ဖြစ်ပါတယ်အထူးသဖြင့်ချင်းမိုင်တက္ကသိုလ်မြန်မာအရေးဆွေးနွေးပွဲမှာမြန်မာအဖွဲ့အစည်းပေါင်းစုံကနေပါဝင်ခွင့်ရတဲ့အတွက်လည်းဆွေးနွေးပွဲရလဒ်တွေကိုပို့ပြီးအထောက်အကူပြုပါတယ်
ဒါကတော့ဗန်ကောက်မြို့ဓမ္မဆက်တက္ကသိုလ်ကမြမအရေးကျွမ်းကျင်တဲ့ပညာရှင်ဒေါက်တာဂျူလီယာပတ်ပရီချာရက်က VOE ကိုပြောသွားတာပါသူကိုယ်တိုင်လည်းအခုချင်းမိုင်တက္ကသိုလ်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာဥဆောင်ပြီးတော့ပါဝင်ဆွေးနွေးသွားတာဖြစ်ပါတယ
်အဲ့တော့အခုဒီချင်းမိုင်တက္ကသိုလ်မှာကျင်းပတဲ့ဒီမြမအရေးဆွေးနွေးပွဲကိုတော့သူတို့ဒီအကြောင်းအရာပေါင်းစုံပေါ့နော်သူတို့ခေါင်းစဉ်တွေခွဲပြီးတော့၃ရက်ကြာဆွေးနွေးတာကိုတွေ့ရပါတယ်အဲဥပမာဆိုလို့ရှိရင်မြန်မာနိုင်ငံမှာတကယ်အရေးကြီးတဲ့ဒီ Federal ပေါ့နော် Federal ပြည်ထောင်စုစနစ်နောက်ပြီးတော့နောက်သတင်းမီဒီယာလိုအခြေအနေတွေနောက်ပြီးတော့ဒီတက္ကသိုလ်ပညာရေးဖြစ်တဲ့ဒီတက္ကသိုလ်ကပြုလုပ်တဲ့အတွက်လည်းဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲ့ပညာရေးအခြေအနေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဝိုင်းဝန်းဆွေးနွေးကြတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရက်တီလှုပ်ရှားနေတဲ့ဒီ professional တွေပေါ့နော်ဒီဆရာဝန်တွေနောက်ပြီးတော့တက္ကသိုလ်ဆရာမတွေကဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာသူတို့ရက်တီလာတဲ့ဒီဘဝအခြေအနေတွေပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဘလို့ဆွေးနွေးလှုပ်ဆောင်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြတာတွေ့ရပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဒီပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံတော့မကဘူးဒီဒေတာရင်းနိုင်ငံတွေနေနေတဲ့လေဘလို့သဘောထားရှိကြမလဲဘလို့ဝိုင်းဝန်းပြီးတော့ဖြည့်ရှင်းကြမလဲဆိုတာတွေကိုလည်းအဲဆွေးနွေးတာလည်းတွေ့ရပါတယ်ဆိုတော့ဒီအခုဒီချင်းမိုင်တက်သူမှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲရလက်ဖြစ်တော့ဒီချင်းမိုင် declaration ပေါ့ချင်းမိုင်ရဲ့စာတန်းဆိုပြီးတော့သူတို့ထုတ်ပြန်ဖို့လည်းရှိတယ်လို့လည်းသိရပါတယ်အဲဒီချင်းမိုင်ဒီစာတန်းနဲ့ပတ်သက်ပြီးတော့ဘာတွေပါမလဲဘလို့ချက်လက်တွေပါမလဲဆိုတာကိုတော့ကျမတို့ကိုဒီဆွေးနွေးပွဲမှာ panelist ပေါ့အနေနဲ့ပါဝင်တဲ့ဒီလွတ်လပ်သောမြန်မာမီဒီယာကောင်စီရဲ့အမှုဆောင်ညွှန်ကြားမှုကိုတိုးဆက်လက်ကအခုလိုရှင်းပြပါတယ
်တစားစီကွဲနေတဲ့အထဲမှာအထူးသဖြင့်လူသားတွေရဲ့ဟိုဘလောက်ကြီးပဲ background ကလာလာသူတို့ရဲ့လူသား dignity ပေါ့နော်ဂုံတိတ်ခါရှိတာရက်တီနိုင်ရေးဟို document ရှိရှိမရှိရှိအဲ့ဒါတွေလည်းပါတယ်ပေါ့နော်အဲ့လိုမျိုးဟိုလုံဆောင်မှုလေးတွေရှိပါတယ်ဒီ conference ကconference နေပြီးတော့အဲ့လိုချင်းမိုင် declaration လိုမျိုးတခုဟိုအများသဘောတူညီနိုင်မှုတခုရဖို့လိုက်စုစည်းနေတဲ့ဟာလည်းတွေ့ပါတယ်ကျွန်တော်လည်းလက်မှတ်ထိုးပေးထားပါတယ်ဘာလို့ဖတ်ကြည့်တော့ဘယ်လို background မှာလာလာလူဟာလူပဲဂုံတိတ်ခါနဲ့အညီလူလိုဆက်ဆံနိုင်ဖို့အဲ့လိုပဲပညာရေးဒီဇိုင်းဒီဇိုင်းနဲ့အခုပုံမှန်ပြတ်ထွက်လာလူတွေအရင်အလွာဆုံးသွားတော့လေအဲ့လူတွေအတွက်တခုခုအနာဂတ်ကိုပုံဖော်ကြမယ်ဆိုတော့ကြီးညာဆက်တမ်းမျိုးလည်းလုပ်ဖို့စူးစမ်းနေပါတယ်ခင်ဗျာ
အဲ့တော့အခုဒီဆွေးနွေးပွဲမှာဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကြောင်းအရာပေါင်းစုံပေါ့နော်ဒီ issue ပေါင်းစုံကိုသူတို့ဆွေးနွေးကြတာတွေ့ရတဲ့အခါကျတော့ဒီဆွေးနွေးပွဲရဲ့အားသာချက်အားနည်းချက်တွေကိုဘယ်လိုတွေ့ရလဲရှင
်စိတ်ဝင်စားဖို့ကောင်းတာထိုင်းတက္ကသိုလ်ကဥဆောင်လုပ်တဲ့အတွက်ကျွန်တော်တို့မြန်မာဟိုထိုင်းနဲ့အာဆီယံ engagement နဲ့ပတ်သက်တဲ့ policy တော်တော်များများကိုဆွေးနွေးတာတွေ့ရပါတယ်အထူးသဖြင့်တော့တော်တော်စီထိုင်းမှာလည်းသူရဲ့ဟိုအတိုက်ခံပါတီ move forward ကိုကြားနာပွဲရှိတယ်အခုလာမယ့် August 9ရက်နေ့အဲ့လိုပဲဝန်ကြီးချုပ်ရဲ့တရားဝင်မှုကို ဩဂတ်14ရက်နေ့မှာရှိတယ်။အဲ့လိုအခြေအနေမှာထိုင်းနိုင်ငံရဲ့ဗမာပေါ်ထားတဲ့နိုင်ငံရေး policy engagement တွေဘာဖြစ်သွားလဲပေါ့။အဲ့ဒါကိုပို့ highlight ဆွေးနွေးတယ်။နောက်တစ်ခါသူတို့ထိုင်းရဲ့ interest ဖြစ်တဲ့ကျွန်တော်တို့ humanitarian aid ပေါ့နော်။လူသားချင်းစာနာမှုအကူအညီတွေသူတို့ရဲ့စိုးရိမ်မှုဖြစ်တဲ့ migration တွေဘလို့ကင်တွေ့မလဲ။အဲ့ဘက်တွေပို့ဆောင်ပေးတာများပါတယ်။အထူးသဖြင့်တော့ဒါပေမဲ့သူကထိုင်းမဲလားဆိုတော့ထိုင်းနေမှာမဟုတ်ပါဘူး။ဟိုဗမာပြည်ရဲ့အိန္ဒိယနိုင်ငံတွေထဲမှာအရေးပါတဲ့ဟိုတရုတ်တို့အိန္ဒိယတို့အိုက်ကဟာတွေဥပမာဟို keynote speech မှာအရင်အိန္ဒိယတမ္မဟောင်းကနေပြောသွားတဲ့မြန်မာပြည်ရဲ့အိန္ဒိယဘောချိကမှုတို့အဲ့လိုဟာတွေကတော်တော်ဆုံဆုံရှိပါတယ်။အဲ့ဒီမှာလည်းကျွန်တော်တို့မီဒီယာသမားတွေအတွက်လည်းနေရာပေးထားပါတယ်ပေါ့နော်။သူတို့ပြင်မီဒီယာ session မှာအခု VPN ကိစ္စတွေ online မှာကျွန်တော်တို့ဟို digital surveillance လုပ်တဲ့ကိစ္စတွေမီဒီယာသမားတွေဘလို့ရက်တီဗီဘလို့ report လုပ်နေတယ်ဘလို့ verify လုပ်နေတယ်ဆိုတဲ့ session အစုံတော့ထည့်ထားတာပေါ့အဲ့တော့ထိုင်းတက္ကသိုလ်ကဥဆောင်လုပ်တဲ့မြန်မာ study conference ဆိုတော့အထူးသဖြင့်ထိုင်းနဲ့ ASEAN regional engagement ကိုပို့ပြီးတော့ highlight လုပ်ထားတာတွေ့ရပါတယ်ခင်ဗျာ
တယောက်နားထောင်နေသူတွေအားလုံးပေါင်းဆိုလို့ရှိရင်အယောက်600ကျော်လောက်ရှိတယ်လို့သိရပါတယ်ကျွန်မအင်ဂျင်နိုင်ပါချင်းမိုင်တက္ကသိုလ်ကနေသတင်းပေးပို့နေတာပါရှင်